မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာချင်းကြောင်မှုတွေရှိနေတယ်မကြောက်ဘဲ NLD ပါတီအတွက်ရဲရဲဝံ့ဝံ့မဲပေးကြဖို့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကနေပြီးတော့ဇဘူသီရီမြို့နယ်အတွင်းဒေါက်ဆန်းစုကြည်အဲ့လိုမဲဆွဲစည်းရုံးတဲ့နေရာမှာ NLD ပါတီကိုလူတချို့ကစန့်ကျင်ကန့်ကွက်ခဲ့ပါတယ်အပြည့်စုံကတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
နေပြည်တော်မြို့တော်နီးတဝိုက်ကကြေးရွာတွေကိုတနင်္ဂနွေနေ့ကဒေါက်ဆန်းစုကြည်တွားရောက်ပြီးပါတီအတွက်မဲဆွယ်စည်းရုံးဟောပြောစဉ်မဲပေးတဲ့နေရာမှာအကြောက်တရားမရှိဘဲ NLD ပါတီကိုမဲပေးကြဖို့ဒေသခံတွေကိုဒေါအောင်ဆန်းစုကြည်ကစည်းရုံးပြောဆိုသွားတာဖြစ်ပါတယ်
။ကြောက်ကြရလဲမလိုပါဘူး။ရေကောက်ပွဲနေ့မှာရှင်ကိုကဘယ်ဘုံနဲ့ဘယ်ပဲဘယ်သူ့အတွက်မဲထည့်ရဲဆိုတာလည်းဘယ်သူမှမသိနိုင်ပါဘူး။ဘလို့ပဲချင်းချောက်ချင်းချောက်နောက်တစ်ခုလည်းရှိရတော့တောင်ချင်းချောက်ဟုတ်ဆိုင်ဆိုပြီးတော့ NLD ကိုပဲထည့်လိုက်ပါ။ကိုရဲ့ရှေ့ဘဝတစ်လျှောက်အတွက်ရင်းနေရဖြစ်ပါတယ်ဆိုပြီးတော့မဲပေးလို့ဆော်ပါလေ။
ရွေးကောက်ပွဲအတွက်ပါတီရဲ့ဆောင်ဖို့ဖြစ်တဲ့ပြောင်းလဲချိန်တန်ပြီဆိုတဲ့အတိုင်းတန်းပြေမှာလိုအပ်နေတဲ့တကယ့်ပြောင်းလဲရေးအတွက်မဲပေးကြဖို့အပါအဝင်ပါတီစတင်တည်ထောင်တဲ့1988ခုနှစ်ကစပြီး NLD အနေနဲ့ဒီမိုကရေစီလမ်းကြောင်းကနေတွေ့ဖြစ်ခြင်းမရှိဘဲဆက်လက်ရပ်တည်လှုပ်ဆောင်ခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုဆက်ပြောပါတယ်
။ဘယ်လိုဆက်ရုပ်ရဲ့ဆောင်ဖို့ကပြောင်းလဲချိန်တန်။အပန်းတကယ်ပြောင်းရဖို့ NLD ကိုမဲပေးဖို့ဆိုကျွန်တော်ကတကယ်ပြောင်းရဖို့လိုချင်တာပါ။အပေါ်ရောင်းပြောင်းရဖို့ဟုတ်ပါဘူး။ဒီချင်းချင်းချင်းပဲပလဲတဲ့ထဲချလိုက်လို့ချင်းစစ်မဖြစ်ပါဘူး။သမင်းတို့ကိုကိုတဲ့ထဲချလိုက်လို့သမင်းတို့ကပြန်ပြီးမကောင်းတော့ဘူး။သမင်းတို့ကသမင်းတို့ကိုစိတ်ကပေါ်စိတ်။ဒီကဲမှန်နဲ့ပြောင်းလဲမှုဖြစ်ဖို့လိုပြီ။ဒီတော့ပြတ်မှန်နဲ့ပြောင်းလဲမှုကျမတို့ NLD ကဘာဖြစ်လို့ကျမတို့ကိုမဲပေးပါ့မလဲ။ကျမတို့လွတ်ပေးပါ့မလဲ။ပြောရဲသလဲဆိုလို့ရှိရင်ကျမတို့တပိုင်းကြောင်းကိုပြန်ပြင်သစ်ချင်ပါတယ်။ရောသားဒီမိုကရေစီဖွဲ့ရုပ်2018ခုနှစ်ကထူထောင်ခဲ့တာဖြစ်ပါတယ်။အဲဒီ2018ခုနှစ်ကဒီနှစ်တိုင်းအောင်ကျမတို့ကအားမဒီမိုကရေစီလမ်းကြောင်းမှာနေပြီးတော့မသိဖြစ်ခဲ့ပါဘူးဆိုတော့ကျမတို့ရဲရဲရဲရဲရဲနေတာ။
ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေတရားဝင်စတင်မှုအချိန်မရောက်သေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးပြောဆိုထားတဲ့ကြားကပဲဒေါက်ဆန်းစုကြည်ကအခုလို NLD ပါတီကိုမဲပေးကြဖို့ပြောသွားခဲ့တာလည်းဖြစ်ပါတယ်။ဒါဟာမဲဆွယ်စည်းရုံးတာမဟုတ်ဘဲရွေးကောက်ပွဲအသိပညာပေးလှုပ်ဆောင်မှုတစ်ခုသာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။နေပြည်တော်စဘူတီတိမြို့နယ်တပြေကုန်းရပ်ကွက်မှာဒေါက်ဆန်းစုကြည်မင်းကွန်းပြောကြားနေစဉ်အတွင်းမှာပဲ NLD ပါတီကိုဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။အနေဒီစန့်ကျင်ရေးဆန္ဒပြပွဲကိုဥဆောင်ပြုလုပ်သူနေပြည်တော်တက်ကုန်းဒေသခံတဦးဖြစ်တဲ့ဦးစန်းလွင်ကတော့အမျိုးဘာသာတာသနာကိုအနေဒီပါတီကနောက်ဆက်ဖြက်စီးနေတာကြောင့်အခုလိုဆန္ဒပြရတာလို့ပြောပါတယ
်အမျိုးကိုဖြစ်တဲ့ပါတီလို့မလို့ကြည်လို့ဆန္ဒပြဒါပါပဲနောက်တစ်ခါငြိမ်းချမ်းရေးကိုကလေးတော်တော်နဲ့နိုင်ငံတော်အစိုးရနေပြီးတော့လုပ်နေတဲ့ဒေါ်အောင်ထားပြတက်ခွင့်နေတဲ့အနေဒီပါတီကအဲ့ဒါကိုမလို့ကြိုးအဲ့ပါတီကိုကန့်ကွက်တယ်နောက်တကအမျိုးဘာသာသာသနာတောက်ဆောင်ယူတဲ့ဥပဒေ၄မျိုးကို NLD ပါတီအားလုံးကကန့်ကွက်လို့အဲ့ဒီပါတီကိုဗမာပြည်ကမရှိသေးလို့ကန့်ကွက်တယ်။ဒါပဲ
။နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း93ပါတီကဝင်ရောက်ရှင်ပြိုင်ကြဖို့ရှိနေပါတယ်။ NLD ပါတီကတော့လက်ရှိအနာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတဲ့ပိုပြီးအမတ်နေရအများပြားနဲ့လွတ်တော်နေရအများစုကိုအနိုင်ရဖို့မျှော်လင့်နေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းနေရဲ့အမည်စီးရင်စီစစ်တာတွေဩဂုတ်လ31ရက်နေ့မှာပြီးဆုံးသွားပြီဖြစ်တဲ့အတွက်လာမယ့်ရက်ပိုင်းအတွင်းကိုယ်စားလှယ်လောင်းနေရဲ့အမည်စီးရင်ကိုကြေညာနိုင်မယ်လို့မျှော်လင့်ကြောင်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေက VOA ကိုပြောပါတယ်ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုတွေကိုစက်တင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ပေးထားပေမဲ့ကိုယ်စားလှယ်လောင်းအမည်စီးရင်တင်သွင်းပြီးပယ်ချခံရတဲ့သူတွေက9ရက်အတွင်းအယူခံပြန်ဝင်ခွင့်ရှိတယ်လို့သတ်မှတ်ထားပြန်တဲ့အတွက်ကိုယ်စားလှယ်လောင်းနေအနေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုသမားရမတရားဝင်စတင်နိုင်မလားဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ